ပြည်ထောင်နိုင်ငံမှာစစ်ကြောတပ်ရွယ်လူငယ်တူရဲတပ်ဖွဲ့လက်ချက်နဲ့တိုက်ဆုံတဲ့ပုံမကျေနပ်တာကြောင့်စုပူဆန္ဒပြမှုတွေ9ရက်မြောက်နေ့မှာဖမ်းဆီးခံရသူ900ကျော်ရှိတယ်လို့ပြည်ထောင်ဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ဆိုရင်မှာတော့486ဦးဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။စနေနေ့ကဖမ်းဆီးခဲ့တဲ့သူ919ဦးရှိခဲ့တဲ့ကြောင်းရဲတပ်ဖွဲ့ကအတည်ပြုခဲ့ပေမဲ့ပြီးခဲ့တဲ့ရက်က1300လောက်ဖမ်းဆီးခဲ့တာနဲ့ဆိုင်တော့ယောင်းနေသွားတာကြောင့်စုပူမှုတွေလည်းရောပါလာပုံရပါတယ်။ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အင်္ဂါနေ့ကတည်ဆုံသွားတဲ့စေကျော်တက်ရွယ် RL လူငယ်ရဲ့ဇာပနာအခမ်းအနားကိုတော့စင်ရီတုံးကပဲပါရီမြို့အစွန်နန်တန်းရက်မှာကျင်းပခဲ့တာပါ။အဲဂျီရီးယားနဲ့မော်ရိုကိုတွင်းတော့တဲ့ RL လူငယ်နာရဲမောင်းလာတဲ့ကားကိုတားဆီးစစ်ဆေးရာကနေရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်မှုကြောင့်တည်ဆုံခဲ့တဲ့ဖြစ်ရာလူမျိုးရေးခွဲခြားဆက်ဆံမှုဖြစ်မကျေနပ်မှုတွေကိုပြသရာကပြည်ထောင်နိုင်ငံမှာဆန္ဒပြပွဲတွေနဲ့စုပူမှုတွေလည်းအကြီးအကျယ်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ပြစ်ခတ်ခဲ့တဲ့ရဲရာရှိကတော့မိသားစုကိုတောင်းပန်စကားပြောကြားထားပါတယ်။